ထိုင်းနိုင်ငံတောင်ပိုင်း ဖန်းအားခရိုင်မှာ ကိုဗစ်ကာလအတွင်း မြန်မာလေလုံသားတဦး မိမိကိုယ်ကိုမိမိအဆုံးစီရင်မှုဖြစ်ပွားခဲ့ပါတယ် ဒီသတင်းကိုတင်ဆက်ပေးပါမယ် ကျွန်မမအေးမှာပါ ထိုင်းနိုင်ငံတောင်ပိုင်း ဖန်းအားခရိုင်က ကူရာပူရီမြို့နယ် ဘန်ကူရာငါးဖန်းကျေးရွာက ငါးအတင်ချလုပ်တဲ့ ဂိုရောင်ဖဲချာလီနီးက တန်းရမှာနေထိုင်နေတဲ့ရေလုံသားတဦးဖြစ်တဲ့ အသက် 26 နှစ်အရွယ် မောင်ဘူတင်အောင်ဟာ အောက်တိုဘာလ 23 ရက်နေ့က မိမိကိုယ်မိမိ အဆုံးစီရင်ခဲ့ကြောင်း
ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရဲ့တက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်။မနေ့ကညကဟိုဟာလေဟိုဥစ္စာပေါ့ရှင်းလိုက်ကြလို့မှသူအခန်းပေါ်တွေကနေပြီးတော့တွေ့ရပေါ့။ဟုတ်ကဲ့ကျွန်တော်တို့ကဒီဖန်ကားခရိုင်ပေါ့ကိုရာပူရီအပိုင်းမှာရှိတဲ့ဘန်ကူကအဲဒီတန်ခါရွာပေါ့နော်အဲ့ဒီညာပေါ့။အဲ့တော့သူကအဲ့မှာအခန်းပေါ်တွေနဲ လုံငယ်စင်ထိုင်တော့ပါသေးတာလို့ပြောတယ်။ကျေစီကြီးကလူတွေတွားပြီးတော့အလောင်းတွားပြီးတဲ့အချိန်မှာဆာအဒီကိုယ်လက်တွေပါဆိုကိုယ်ကောက်ပြီးတော့ခင်းဖြစ်နေတယ်။စားရွေးထွက်ပြီးတော့အဲ့လိုဖြစ်နေတာ။ဒါနဲ့တက်တာကျိုးကဟိုပေါ့ကျိုးကအားသေးတော့လေပြတ်ကြပြီးတော့အဲ့လိုမျိုးခင်းဖြစ်နေတာ
။ဟုတ်ကဲ
့။ဒီကျိုးကမစနေဆောင်နေပဲရှိသေးတယ်။ဟိုဟိုပေါ့ဒီခိုင်းကြီးနဲ့မင်းပြအော်ရှင်းပြောရင်ကျွန်တော်တို့ဒီမှာတရားဝင်သားထွက်မလာတာတကယ်တကယ်လည်းဒီမှာလည်းအဲ့လိုမျိုးကိုယ့်ကိုယ်တက်ပြီးတည်တဲ့လူတွေကဒီကိုဗစ်ကြောင့်အလုပ်ကံရခက်ခဲကြောင့်မရသူအခြေအနေတွေကြောင့်ဒီရဲ့လူကရှိတော့ရှိတယ်မလေးစားတော့မများဘူးပေါ့
ကိုဗစ်ကရောဂါကာလမှာအလုပ်ကံတွေကပုံမှန်မရှိတာမြန်မာပြည်ကမိသားစုတွေကိုငွေပြန်မပို့ပေးနိုင်တာတွေကြောင့်မြန်မာလူသမားတွေနေရာပြန်ကြရသူတွေလည်းတောင်းတချီရှိနေပါတယ်တချို့ကတော့အလုပ်သမားလက်မှတ်သက်တမ်းတို့ကိုမတက်နိုင်တာအလုပ်ရှာဖွေဖို့ခက်ခဲတာအလုပ်ပြောင်းရွှေ့ဖို့အတွက်ကအခက်အခဲတွေကြုံနေရတာတွေလည်းရှိနေတာပါဒီကာလမှာကိုဗစ်ကရောဂါရဲ့နောက်ဆက်တွဲအဖြစ်စိတ်ပစ္စည်းမှုတွေများလာပြီးအခုလိုမျိုးမိမိကိုမိမိအဆုံးစီရင်တဲ့အခြေအနေတွေအထိရောက်လာတယ်လို့လည်းဦးမင်းဦးကပြောပြပါတယ
်အဲဒီမိသားစုနဲ့ပတ်သက်ပြီးတော့ခုနကဟိုပေါ့လေဒူပူဝင်တော့ကတွေရောအဲ့ဒါလည်းဒီရောဂါနဲ့ပတ်သက်သလားလို့ပြောရင်ပတ်သက်တာပေါ့ဘာလို့လဲဆိုတော့ဝင်ဝေပုံမှန်တိုင်းမရှိတော့မပို့နိုင်တော့ဘူးမှန်မထောက်ပါနဲ့တော့အဲ့ခါကျတော့ဟိုမှာပြဿနာတွေတက်ပေါ့အဲ့တော့ဒီဘက်ကလည်းစိတ်တွေပူပြီးတော့အဲ့လိုမျိုးဖြစ်ကြတယ
်ထိုင်းနိုင်ငံမှာတော့ကိုဗစ်ရေပေါ်ကာလအတွင်းအလားတူဖြစ်ရမျိုးမြန်မာနိုင်ငံသားတွေဖြစ်တာရှင်းမှုလောက်ရှိပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမား3000တက်မနဲ့အလုပ်လုပ်ကြနေကြတာဖြစ်ပြီးကိုဗစ်ကာလမှာအလုပ်လက်မဲ့ဖြစ်နေတာကြောင့်နေရက်ပြန်သူတောင်းတဲ့ချီပြီးရှိနေပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ